တင်အခုဆရာဝန်တင်လိုင်းပေါ်မှာရှိနေပါတယ်ခင်ဗျအဲ့ဒါဒီတစ်ပတ်ဆွေးနွေးမယ့်ကိစ္စကိုစပြီးပြောလို့ရပါပြီခင်ဗျအ
ငယ်ကျွန်တော်တို့ကအငယ်ရလဲဟိုထောင်ထဲမှာ19နှစ်လောက်နေခဲ့ကျွန်တော်လည်း16နှစ်လောက်နေခဲ့ဆိုတော့နိုင်ငံရေးစဉ်းစား issue ပြောနေတာပါဗျာမပြောခင်လေးမှာအငယ်ကိုလေကျွန်တော်ကျေးဇူးတင်တဲ့အကြောင်းလေးလွန်ခဲ့တဲ့အနည်း20ကျော်တည်းပြောနေတာလေးကျွန်တော်ပြောခြင်းလို့ဗျာအခုလွန်ခဲ့တဲ့အနည်း20ကျော်ကကျွန်တော်ဘာကတမရအဖွဲ့ချုပ်တမကသတင်းစာထုတ်ဝေနိုင်ခဲ့တာလေအငယ်
ဟုတ်ကဲ့
ဒုတ်ပြီးခဲ့တာဒီအများကြီးပါတယ်အဲ့လိုလေကျွန်တော်ဟိုတနေ့ကျရင်အငယ်ကိုပြည်စုတင်တဲ့အကြောင်းလေးပြောချင်တယ်ဆိုတာအငယ်နဲ့ကျွန်တော်နဲ့ဟာလေဘယ်တော့ပြန်တွေ့ရမလဲဆာမသေးကြတော့လေ
ဒါပေမဲ့
ကျွန်တော်လေးတိုင်းပေါ်ကနေပဲအရိယာလေးကိုကျွန်တော်အငယ်ကိုပြည်စုတင်အောင်လေးပြောပြရသေးတာ
ကိုတက်သလောက်မတ်သလောက်ပေါ်ရဝင်းကူရတာကျွန်တော်ဝင်းတာပါတယ်ဘာလို့ဆိုတော့ချစ်လေးလုံးရေးတော့ဘုံကြီးတကူလို့ကမန်စစ်ကတော့အဓိကကတော့အကျောင်းသားလူငယ်တွေရဲ့လှူချမှုဖြစ်တာ哦ကျွန်တော်တွေကတော့ဟိုအသက်တည်းကလည်းအဲ့ချင်းတော့ကွာ60ဖြစ်နေပြီဆိုတော့ခါကျတော့ကျွန်တော်တက်တက်မှတ်တက်ဟာလေတက်တက်လောက်မှတ်တက်လောက်ဟာနဲ့ကျွန်တော်ဝင်းပြီးတော့ကူမဲဆိုပြီးတော့ဝင်းကူတာပါပဲအဲကျွန်တော်လည်းခင်ဗျားတို့နေလုခဲ့သမကသတင်းစာလုခဲ့တာဒီကျွန်တော်အမှတ်ရပါတယ်ဟိုကျွန်တော်လည်းအဲ့ကိစ္စတွေနဲ့ပတ်သက်လို့လည်းကျွန်တော်ထောင်လိုက်မှအတော်ကူအနည်းချက်ကလေးခံလိုက်ရသေးတယ်ဗျဘာလို့ဆိုတော့အဲ့ဒီမှာခင်ဗျားလည်းမှတ်မိမှာပေါ့ဘုခင်ညွန့်တို့ဘာကနေပြီးတော့တင်းလေးက6ရောက်ထုတ်သွားတယ်ဆိုတော့သတင်းရဖြစ်တော့အဲ့ဒီသတင်းနဲ့ပတ်သက်ပြီးတော့ဟိုကျွန်တော်လည်းဝင်ပြီးတော့သတင်းစုဆောင်းတာလုပ်ဟိုသတင်းရတဲ့ခါကျတော့သတင်းကြီးအဲ့ဒါနဲ့ပတ်သက်ပြီးတော့လည်းအများကြီးအနည်းချက်ခံရတာပေါ့ဗျာအင်းပေါ်ရဒီလိုပေါ့အဲ့ကျွန်တော်တို့တက်လို့နေပဲထောင်ထဲရောက်သွားတယ်ဆိုပါတော့ဗျာအဲ့ဒီထောင်ထဲရောက်ရောက်လာနေပြီးတော့အခုတခါပြန်လွတ်လာကြပြီအဲ့ဒီခါကျတော့ဒါမဲ့လို့ကျွန်တော်တို့လွတ်လာပြီမဲ့လို့ထောင်ထဲမှာနိုင်ငံကျင်းသား2000ကျော်ကြားနေတယ်အခုဒီလည်းမလွတ်ဘူးလွတ်မှလွတ်ပါမလားလို့လည်းစိတ်ထဲတင်းနေတော့ဖြစ်နေရတယ်ပေါ့ဗျာဟာလားအဲ့လိုဖြစ်နေဟာအဲ့ဒါနဲ့ပတ်သက်ပြီးတော့ကျွန်တော်ဆွေးနွေးကြသေးတာပေါ့ကဲပြောပါဦး
ဟုတ်ကဲ့ခင်ဗျာအဲ့ပါကျွန်တော်ကနိုင်ငံရေးကျင်းသားကိစ္စကို1980တုန်းကအချိန်နဲ့တွားပြီးနိုင်ရှင်မြင်ပြီးရခင်ဗျာအဲ့တုန်းကတပါတီစနစ်ဆိုပြီးတော့ပြောင်းအုပ်ချုပ်တဲ့ဘုန်နေဝင်းကနိုင်ငံရေးကျင်းသားတွေကိုနှစ်မြဲဆောင်80ကျင်းညာခြင်းနဲ့ချွင်းချက်မရှိလွှတ်ပေးရခဲ့ဘူးလေဒီမိပါတီစုံစနစ်ကိုကျင့်သုံးနေပါတယ်ဆိုတဲ့ဦးသိန်းစင်အစိုးရကြတော့နိုင်ငံရေးကျင်းသားတွေကိုဒီမိအထိချုပ်မပေးရတော့အဲ့တပါတီအာဏာရှင်စနစ်အစိုးရတဲ့ပုံစိုးတို့များဖြစ်နေတာကိုကျွန်တော်တွားနိုင်ရှင်မိတယ်အဲ့ဒီပုံမှာအငယ်အမြင်လေးလေးသိချင်တာ
ဒီလိုပြောရမယ်ထင်တယ်ဗျာဆိုးဆိုးနေရတော့နှစ်ပိုင်းတော့ရှိမယ်ထင်တယ်အခုမလွတ်ရဲရဲလွှတ်ရဲရဲဖြစ်ပြီးတော့လမုံမရဲဖြစ်နေတာတစ်ပိုင်းပေါ့ဗျာနော်နောက်တစ်ပိုင်းကတော့နိုင်ငံရေးကျင်းသားကဘုံနေဝင်လက်ထက်တုန်းကတော့မှဒီလောက်တော့မှမရှိဘူးလို့တော့ကျွန်တော်ယူဆတယ်ဗျာအဲ့တော့ပြောပါဦးအဲ့တော့ဒီကိစ္စနဲ့ပတ်သက
်ဟုတ်ကဲ့ခင်ဗျာဟုတ်ကဲ့အဲ့ဒီမှာဟိုဦးသိန်းစင်အစိုးရဒီမိုကရေစီဆိုတာမျိုးပြောနေပြီလေအခုဆိုများများပြောနေပြီပေါ့ပြီးတော့ဦးသိန်းစင်အစိုးရဘယ်လိုအစိုးရလဲဆိုရင်အခုထိရတော့ကျွန်တော်ကဆင့်အနာရှင်အစိုးရလိုပဲမြင်လို့ရသေးတယ်ခင်ဗျအခုဒီဒီမိုကရေစီအစိုးရလို့ပြောနိုင်တဲ့အချက်လည်းမတွေ့သေးဘူးလေအဲ့ဒါ။ဟိုမတွေ့သေးဘူးဆိုတာဒီလိုအငယ်ကပထမဆုံးတိုက်နေပေးတာကတော့နိုင်ငံရေးအကျဉ်းသားတွေအားလုံးကိုချွင်းချက်မရှိအများဆုံးလွတ်ပေးရသလားမလွတ်ပေးရဘူးလားဆိုတာသူတို့တိုင်းရမယ်ပေးတဲ့အနေနဲ့တခုလို့ကျွန်တော်တို့မြင်နေရခဲ့ရေး
။ဟုတ်ကဲ့ဟုတ်ကဲ့ဒီဟာလဲဒီနေ့ကဒေါ်အောင်ဆန်းစီပြောသွားတဲ့စကားတဲ့တော့မှမှတ်စရာစကားလေးပါတယ်ပေါ့။အဲဒေါ်အောင်စီလုပ်ငန်းကြီးလုံးမှလည်းဒီမိုကရေစီဆိုတာဖြစ်မှာ哦ဟလာတကယ်တည်းကျွေးကြုံနေတော့ဒီမိုကရေစီမဖြစ်ဘူး။အဲ့တော့ဒါတိုင်းပြည်တစ်ပြည်လုံးနဲ့လည်းဆိုင်နေလူတွေလည်းသံပေါင်းများစွာနဲ့လည်းဆိုင်နေဒါပေမဲ့ကိုယ့်ရဲ့အဖွဲ့အစည်းတွေဘာတွေနဲ့လည်းဆိုင်နေနောက်ကဘာတို့ဘာတို့နဲ့လည်းဆက်ဆံပြီးတော့လုပ်ကိုင်ရတာတွေဆိုင်နေအဲ့လိုဆိုင်တာတွေအများကြီးရှိတဲ့ထက်ကနေပြီးတော့ကိုယ့်ကိုယ်ကိုဒီမိုကရေစီလို့ကြွေးကြော်ယုံနေတော့တစိမ့်ကပ်ယုံနေတော့နော်ဒီမိုကရေစီမဖြစ်ဘူးဆိုတဲ့စကားပဲဗျာအဲ့ဒါလည်းမှတ်သားကြကောင်းတယ်လို့ကျွန်တော်ယူဆပါတယ်အဲ့တော့ဒီဦးသိန်းစိန်ဆိုတာအာဘာပဲပြောပြောစင်ရနာချင်းကနေပြီးတော့ရပ်ဘွက်ပြောင်းလဲလာတဲ့တစ်ဖြစ်လေအစိုးရပေါ့ဗျာဒီတစ်ဖြစ်လေအစိုးရကြီးဟာခက်ဆက်စင်လဲပေါ်ခဲ့ဘူးပါလေအဲ့တော့သူတို့ဟာဒီမိုကရေစီကိုပြောင်းရင်နေဆိုတာကိုသူတို့ရဲ့ရင်ထဲဘယ်လိုရှိတယ်ဆိုတာမသိနိုင်ပါဘူးလို့ကျွန်တော်ပြောချင်တာကတော့ဒီမိုကရေစီကိုပြောင်းရင်နေဆိုရင်တော့ဒီမိုကရေစီစံနှုန်းနေနဲ့ကိုက်ညီတဲ့အလုပ်တွေလုံးမသာရှင်အဲဒီမိုကရေစီဆိုရလို့ပြောလို့ရမယ်လို့ပြောပါတယ်ဒီအထက်မှာအရေးကြီးဆုံးတိုင်းရမယ့်ပြည်ထောင်တစ်ခုကတော့နိုင်ငံရေးအကျဉ်းသားတွေ2000ကျော်ရှိနေတာကိုပထမဆုံးဟလာလုံးဝနဲ့ချွင်းချက်မရှိအားလုံးပေါ်ရတုတ်ပြီးပဲဖြစ်တယ်ဆိုရယ်ပြည်ထောင်မဲ့စံနှုန်းပဲဖြစ်တယ်ဒီစံနဲ့သာကျွန်တော်ဒီမိုကရေစီအစိုးရသွေးရောင်ရှိသလားဒီမိုကရေစီအရာစကားနဲ့ပြောမှဆိုဒီမိုကရေစီဇော်နန်သလားလို့ပြောလို့ရမယ့်အနေအထားမျိုးရောက်နိုင်မယ်လို့ကျွန်တော်ပြောချင်ပါတယ်ပြောပါအောင်ကုတီးကဲရပြောနေတ
ယ်ဟိုအဲ့ဒီမှာကျွန်တော်တို့ကြားနေရတဲ့ဟိုအတန်နေရှိတယ်ပေါ့အငယ်ကဒီမိုကရေစီဆိုတာချက်ချင်းပေါ်ဆောင်လို့မရဘူးဟုတ်လားချက်ချင်းတောင်းဆိုလို့မရဘူးပြောကြတာရှိတယ်အဲ့ဒီမှာကျွန်တော်အမြင်ပြောရရင်အငယ်ကဒီမိုကရေစီပြောင်းလဲလုပ်ငန်းတွေအားလုံးကိုတော့ချက်ချင်းလုပ်လို့မရဘူးဆိုတာကျွန်တော်လက်ခံပါတယ်ဒါပေမဲ့ဒီမိုကရေစီအစိုးရဖြစ်ချင်ပြီဆိုရင်တော့ချက်ချင်းလုပ်လို့ရတဲ့အလုပ်3-4ခုလောက်ရှိတယ်လို့တော့ကျွန်တော်မြင်နေဗျာအဲ့ဒီမှာနိုင်ငံရေးချင်းသားအားလုံးကိုချွင်းချက်မရှိလို့တာတကယ်တော့ချက်ချင်းလုပ်လို့ရတယ်ဆိုကျွန်တော်မြင်တယ်နောက်တစ်ခုကဟိုတိုင်းသားတွေနဲ့အပြည့်ရဖို့ကိစ္စချက်ချင်းလုပ်လို့ရတယ်အငယ်ပြီးတော့တကယ်တိကျတဲ့စစ်မှန်တဲ့တွေ့ဆုံဆွေးနွေးဟ ကိုလည်းတကယ်စတင်လို့ရတယ်ချက်ချင်းတော့ဒီနေ့ဆိုရင်ကျွန်တော်အမြင်ပြောရရင်တခုတော့ထပ်ထူလာတယ်မင်းဆောင်ကြီးကာတာနဲ့ပတ်သက်ပြီးတော့ရက်ဆိုင်ကိုတောင်းဆိုနေတဲ့ပြည်သူတွေရဲ့အတန်ကိုနားထောင်ပြီးတော့သူတို့လုံးတင်လုပ်ကြတာတွေချက်ချင်းလုပ်လို့ရတယ်လို့ထင်နေရခဲ့ဒါကြောင့်ဟိုဒီမိုစီပြုပြင်ပြောင်းလဲရေးတွေကိုဟုတ်လားဟိုအကုန်လုံးချက်ချင်းဖြစ်ရမယ်လို့မဆိုလို့ပဲဟုတ်လားဒီမိုကရေစီဘက်ကမျက်နှာလှည့်ပြန်ဆိုရင်ဒီ၄ဦးလောက်ကတော့ဒီအစိုးရချက်ချင်းလုပ်လို့ရပြီကျွန်တော်တို့အဲ့ဒီလိုမြင်မိတယ်အကဲ
ဟုတ်တာပေါ့ဗျာဟုတ်တာပေါ့ဒါကဟိုကျွန်တော်လည်းဒီလိုပဲသဘောရပါတယ်အဲ့တော့အခုကအဲ့ဒီလိုလုပ်ငန်းတွေဟာဘာပဲပြောပြောဒီမိုစီရေးအတွက်ဟိုအရေးကြီးတဲ့လုပ်ငန်းတွေပေါ့ဗျာဆိုတော့အရှင်သားလူကြီးစားလဲရှင်းရှင်းပြောရင်တော့ဟိုနဲ့အယူဆမတူတဲ့နိုင်ငံသမားတွေအကုန်လုံးကိုထောင်ထဲပိတ်ပြီးတော့တွင်းထားပြီးတော့ဖမ်းထားလို့ကတော့ဒီအစိုးရတရားဟာဒီမိုစီအစိုးရတရားလို့ဘယ်လိုမှပြောလို့မရနိုင်ဘူးပေါ့ဗျာနော်အဲ့တော့အဲ့ဒီကိစ္စနဲ့ပတ်သက်လို့တော့ကျွန်တော်ပြောချင်တာအခုဘာဖြစ်လို့သူတို့ဒီလောက်မလွတ်ပြေးနေတဲ့အကြောင်းဖြစ်ရသလဲဆိုတာကျွန်တော်တွေးမိပါတယ်တွေးတဲ့အခါကျတော့ကျွန်တော်နှစ်မျိုးစဉ်းစားမိတယ်ဗျာတစ်မျိုးကဘာလဲဆိုတော့သူတို့ကိုယ်တိုင်ကမလွတ်ရဲတာပေါ့ဗျာသူတို့မလွတ်ချင်တာပေါ့ဗျာသူတို့ရဲ့မူလစိတ်ထဲမှာအခဏ်ကြီးရှိနေတဲ့အာဃာတ်တွေအစွဲတွေအကျိုးတွေအဲ့ဒါတွေကြောင့်မလွတ်တာလဲဒီပိုင်းဖြစ်နိုင်တယ်လို့ပြောလို့ရနိုင်တရားရှိပါတယ်နောက်တစ်ခုကတော့ဗာလဲဆိုတော့ကျွန်တော်တို့အဲ့လိုမလွတ်ချင်းမထားခြင်းအဖြစ်ကိုတွင်းမှာရှိတဲ့နိုင်ငံကြီးအကျဉ်းသားတွေကြားထဲမှာခင်ဗျားလည်းနေဘူးတာပဲဟဲ့လားကျွန်တော်လည်းနေဘူးတာပဲလူတွေကိုမလွတ်ဖဲနဲ့ပေါ့ဗျာသတင်းသာလွှင့်လင်ပြီးတော့မလွတ်ဖဲထားခြင်းအဖြစ်လူတူချင်းရဲ့စိတ်သက်တွေကိုလည်းညှို့ခွေပြော့ညက်သွားအောင်လို့လုပ်တဲ့သဘောဖြစ်တယ်လို့ကျွန်တော်အဲ့လိုတောင်မှပြောချင်ပါတယ်။ပြောအောင်ခင်ဗျားထင်မြင်ချက်ကလေ
းဟုတ်ကဲ့ခင်ဗျာကျွန်တော်ထင်မြင်ချက်ကအခုသူတို့ဒီမိုကရေစီမဆန်တဲ့အမြင်တစ်ခုလို့ကျွန်တော်ကအဲ့ဒီလိုဆောင်ဆွဆွဲပြီးပြောချင်တယ်အကဲအဲ့ဒါပါလဲဆိုတော့နိုင်ငံရေးအကျဉ်းသားတွေကိုလွှတ်လိုက်ရင်စူပူမာဆိုးတယ်အဲ့ဒါကြောင့်မလွှတ်ဘူးအဲ့ဒီစူပူမာဆိုးတယ်ဆိုတာကသူတို့အမြင်လွဲနေတယ်လို့ကျွန်တော်တို့မြင်တယ်အကဲ
ဟုတ်တာပေါ့ဗျာဟုတ်တာပေါ့ဘာလို့ဆိုတော့ဒီဟာနဲ့ပတ်သက်လို့လည်းဟိုကျွန်တော်တို့ဟိုပြောပါတယ်ဒီကြီးကိစ္စဆိုတာခဏခဏပြောနေတဲ့စကားပဲစကားပြောတော့အခုဘလူးတောင်သတင်းတွေထွက်လဲဆိုတော့ပထမတည်းကနိုင်ငံရေးအကျဉ်းသားတွေလွှတ်လိုက်ရင်ဒီညီမှုတွေများပြည့်ပြားမလားအဲ့ဒါတိုင်းပြီးမှာနောက်တစ်ခါဦးမှာဒါနဲ့ပတ်သက်လို့ဒေါ်စန်းကြီးကနေပြီးတော့ဒီငွေတွေတမှုနဲ့နိုင်ငံရေးအကျဉ်းသားဖုံးတွေကိုပြဿနာတွေကိုအကုန်လုံးဟုတ်လားနားထောင်ပြီးတော့ဟုတ်လားအကုန်လုံးဖြောင်းပြပြီးတော့ပေါ့ဗျာဟုတ်လားလုံနေမယ်ဆိုတဲ့ယူဆတွေလည်းရှိတယ်ပေါ့ဗျာကျွန်တော်ကပြောတာကတော့ဘာပြောလဲဆိုတော့နိုင်ငံရေးအကျဉ်းသားတွေကလူနည်းနည်းတမှုနဲ့2000ပြားနော်2000ဒါပေမဲ့နိုင်ငံရေးဖွဲ့စည်းတာလည်းပေါင်းစုံကနေလာမယ်ဒါတွေတိုင်းသားတွေလည်းပါတယ်ဗျာဟုတ်လားနိုင်ငံရေးဘက်မှာလည်းတမှုစီဘက်ကလူတွေရောဟုတ်လားဟိုမဆက်လာတော့ကလူတွေရောပါရီယောညာရီယောစစ်သားရီယောစတိပေါ့အကုန်လုံးရှိတဲ့အခါကျတော့ဒီလူတွေရဲ့ကြားထဲမှာဒီလူတွေရဲ့ယင်ထဲမှာအယူဆတွေကလည်းအမျိုးစုံရှိနေပါပဲအဲ့ဒီအမျိုးစုံရှိတဲ့အယူဆတွေကိုကျွန်တော်တို့ကပြန်ပြီးတော့ဆက်ဆံနိုင်ပြီးတော့လုပ်ရမှာပဲဒါမရှင်းရမှာပဲဘာလို့ဆိုတော့ဒီပြဿနာနဲ့ပတ်သက်ပြီးကျွန်တော်တို့တရက်တုန်းကတောင်မှပြောလိုက်ပါသေးတယ်ဒီပြဿနာဆိုတာကသူတို့ကဖန်စီချုပ်နှောင်ထားတယ်ဆိုတာကဟဲ့လားတရားရုံးတင်တယ်ဆိုမဲ့လို့တရားရုံးမှာတင်ပြီးတော့တရားစီရင်တာမဟုတ်ဘူးမတရားစီရင်တာအမှုတွေချမှုတွေစင်လို့ဒါတခုပေါ့တဏနာတွေပေါ့ဗျာနောက်တစ်ခါမိသားစုတွေနဲ့ဝေးလံတဲ့ထောင်တွေကိုပို့တဲ့အခါကျတော့ဟလာမိသားစုနဲ့တကွဲတပြားတွေပြစ်တယ်အစီဝါကြီးခက်ခဲတွေဂျုံနေဒါတဏပေါ့ဗျာနောက်တစ်ခါဥမာဆိုတော့ဒီလူတွေကြားထဲမှာကျမ်းမာကြီးချူရင်းလာတာတွေရှိမဲဒီလိုဟာလည်းတဏပေါ့ဗျာနောက်တစ်ခါဒီလူတွေကြားထဲမှာဥမာဆိုစာမဖတ်ရဟလာဒါမှမပြောရဆိုတဲ့အခါကျတော့သူတို့ရဲ့အဋ္ဌညာမျိုးပြုတ်တယ်သဘောမျိုးဖြစ်နေတာမျိုးလည်းတဏပေါ့ဗျာနောက်တစ်ခါဥမာသူတို့ချင်းချင်းကြားထဲမှာတယောက်နဲ့တယောက်ရန်တိုက်ပွဲပြားအောင်လုပ်တဲ့အနေအထားမျိုးတွေဖြစ်အောင်လုပ်တာလည်းတဏပေါ့အဲ့တော့ဆိုလိုတာကဒီနိုင်ငံအကျဉ်းသားပေါင်း2000ကျော်ရဲ့ယင်ထဲမှာအနာပေါင်းများစွာနဲ့ဆွတ်ကတ်နေတာဗျာနာကြီးချက်ပေါင်းများစွာရှိနေပါတတ်သေးကြတယ်အဲ့ဒီလူတွေကိုချက်ချင်းထွက်လာပြီးတော့မင်းတို့အပြင်ကျလည်းညင်ညင်နေဆိုလို့ကတော့ညီညီမလည်းနေမှာပေါ့ဗျာနော်အဲ့တော့ကျွန်တော်ကပြောတာအဲ့ဒီလူကမျိုးဖြစ်လာတဲ့ခါမှာအပြင်ထုတ်ပြီးတော့မင်းညင်ညင်နေလို့ပြောမယ်အစားကိုကျွန်တော်ကသူတို့ဟလာအကုန်လုံးသူတို့ရဲ့ပြဿနာတွေကိုကျွန်တော်ကူညီပြီးတော့ဖြေရှင်းရမယ်သူတို့စာသနာနာကျွန်တော်ဟလာသူတို့ဘဝတွေကိုထူထောင်မယ်ကျွန်တော်တကသူတို့ရဲ့ဥမာဆိုပါတော့ဗျာပညာရေးဆုံးချုပ်နေနာတဲ့လူတွေကိုပညာရေးလောကထဲပြန်ပြီးတော့သူသွင်းမယ်ဟလာဥမာနိုင်ငံရေးဘက်ကနေပြီးတော့ကင်းကွာသွားတဲ့လူတွေနိုင်ငံရေးလောကထဲပြန်ပြီးတော့သူသွင်းမယ်ဟလာနောက်တစ်ခါဥမာကျမကြီးမကောင်းတဲ့လူတွေစေဝါကုသမှုတွေပါလို့ကျွန်တော်လုပ်မယ်ဒါသုံးလို့သူတို့ရဲ့အသက်မွေးရောက်ဆိုင်ရာဘက်ကနေပြီးတော့လုပ်ငန်းတွေကိုပြန်လဲပြီးတော့ထူထောင်တည်ဆောက်နိုင်အောင်ကျွန်တော်လုပ်မယ်ဆိုတဲ့ဟလာကျွန်တော်ဝိုင်းဝန်းကူညီရတယ်ဒါရအားလုံးကကူညီရမှာဗျာအဲ့လိုကူညီလိုက်ရင်ဒီပြဿနာတွေကအဲ့လားသူတို့ပြောတယ်လို့ဒီလူတွေအကုန်လုံးကသူ့ဘူးလာလိမ့်မယ်ဆိုတာမျိုးကဘယ်လို့မှစဉ်းစားကြရလဲမလို့တဲ့အကြောင်းဖြစ်တယ်လို့ကျွန်တော်ယူဆတယ်။ဘာမှလည်းသူ့ဘူးကြအကြောင်းမရှိဘူး။အရေးကြီးတာစာနာမှုပဲ။နာကြီးတဲ့လူတယောက်ကိုဘာမှစကားရှိပါလေအနာဘောတုတ်ကြပေါ့ဗျာဟလား။အနာဘောမှာတုတ်ချတယ်လို့ထပ်ပြီးတော့မစာမနာရီဆက်ဆံကြမယ်။ရင်းနစ်တဲ့လူဝါကူထူးတယ်လို့လုပ်မယ်ဆိုရင်တော့ ဘလူပြေဒေါသဖြစ်ကြမှာပဲဗျာဘလူမှမဟုတ်ပဲနဲ့ပြဿနာကြီးပေါင်းများစွာနဲ့ကျုံခဲ့တဲ့လူကြီးကိုအပြင်ကလူကြီးကဘလုံးကသာသနာနာထုတ်ထုတ်တာတာနဲ့ဝိုင်းပြီးတော့ကူညီရမယ်ဖြည့်ဆည်းရမယ်အလားဖေးမကြမယ်ဝန်းရံကြမယ်ဆိုရင်တော့ဘာဖြစ်ဖြစ်တော့သူတို့ရဲ့ပြဿနာကြီးကဘလုံးကပြင်းရှင်းမယ်သူတို့ပြဿနာကြီးပြင်းရှင်းပြီးတော့သူတို့တွေဟာမိမိတို့ရဲ့ဟာလာလုပ်ရမယ်လုပ်ငန်းတွေကိုမမကန်လုပ်သွားနိုင်မယ်ဆိုရင်လည်းတိုင်းပြည်အတွက်အကျိုးအများကြီးရှိတဲ့လုပ်ငန်းတွေဖြစ်မယ်လို့ကျွန်တော်ယူဆပါတယ်။တိုင်းပြည်မှာလွတ်ပြီးမယ်ဆိုတဲ့စကားမျိုးကလွတ်တော်ထဲမှာလည်းဆွေးနွေးကြတယ်၊သဘောတူညီကြတယ်၊သမရရှိရောက်သွားပြီ။သမရကိုယ်တိုင်ကလည်းနိုင်ငံချင်းသားတွေလွတ်ပြီးဖို့ကိစ္စတွေကအဲ့ဒါစဉ်းစားမယ်ကိစ္စဆိုတာမျိုးကြီးပြောနေပြီ။ဒီသမရရဲ့အကြံပေးပုဂ္ဂိုလ်များလို့ပြောရမယ်ပုဂ္ဂိုလ်များကလည်းနိုင်ငံချင်းသားတွေလွတ်ပြီးကိစ္စတွေကိုအလေးတမူပြောလာတဲ့အချိန်ကာလမှာကိုနိုင်ငံချင်းသားတွေကိုထပ်ပြီးတော့တောင်းကြတယ်အခုမနေ့တနေ့ရပဲခင်ဗျားတို့ကြားမှာပဲဘူရီအောင်ညီမျိုးစင်ဆိုတာကျွန်တော်တို့ NLD ရဲ့သွေးလူလုံငန်းတွေဘာတွေမှာဝင်ပြီးတော့လောက်ကင်နေတဲ့လူဆိုရင်အခုထောင်ဆင်းနေတာချားပဲအခုတခါမနေ့တနေ့ရပဲအခုစီသူဇေယျဆိုတဲ့ကလေးဗျာအသက်31နှစ်လောက်ပဲရှိသေးတယ်တရင်တော့လုံနေတဲ့လူငကိုပရမ7နှစ်တောင်ကြတာကနေနောက်ထပ်7နှစ်တောင်တက်တောင်ကြလိုက်တယ်ဆိုတဲ့အခါကျတော့ဘယ်လိုဖြစ်လဲဆိုတော့ဒီလူတွေစိတ်ထဲမှာလူတွေကိုလွတ်ပေးတယ်ဆိုတဲ့ဟာကိုလုံးဝစင်သားမှုကိုမရှိဘဲနဲ့ဘယ်လိုလုပ်ပြီးထောင်ချရမလဲဘယ်လိုဒုက္ခထပ်ပေးရမလဲလက်စားချီတဲ့တောင်ပြောမလားငါတို့ကိုဆန့်ကျင်တဲ့လူတွေငါတို့နဲ့အတိုက်ခံပြုနေတဲ့လူတွေအဲ့ဒါငါတို့နဲ့ဒလန်းနဲ့တခီးတည်းသွားတဲ့မဟုတ်တဲ့လူတွေအဲ့ဒီလူတွေဆိုတာမျိုးကထောင်ထဲပဲလောင်းထားမှာအကောင်းဆုံးပဲလူများထင်လားမသိဘူးเนาะအဲ့ဒါပြောပါဦး
ဟုတ်ကဲ့ဟိုအဲ့ဒီချက်တော့ကျွန်တော်တို့ကိုတောင်အာဖရိကဥပမာလေးတော့ပြန်ပြီးပြောချင်တာအငယ်ကြီးတောင်အာဖရိကကနက်ဆင်မန်ဒဲလာကို28နှစ်ထောင်ချထားပြီးနဲ့သူတိုင်းပြည်မှာနိုင်ငံရေးလှုပ်ရှားမှုကရပ်သွားတော့မှာဟုတ်တာငယ်နောက်ဆုံးပြောင်းလဲရစီဖြစ်တာပဲဘဝပြည်မှာလည်းသူတို့စဉ်းစားမယ်ဆိုရင်ဒီနိုင်ငံရေးကျင်းသားတွေကိုထောင်ထဲမှာချထားရုံနဲ့အပြင်မှာနိုင်ငံရေးလှုပ်ရှားမှုတွေဒီမိုကရေစီလှုပ်ရှားမှုတွေကရပ်မသွားနိုင်ဘူးဆိုတော့သူတို့သတိပြုနေတယ်လို့ထင်တယ်အငယ်ကြီ
းဟုတ်ပါတယ်ဟုတ်ပါတယ်အဲ့အချိန်လေးလည်းနည်းနည်းလေးနည်းသွားပြီအဲ့တော့ဟိုကျွန်တော်ပြောချင်တာတခုကနိုင်ငံကျင်းသားတွေကိုချွေးရမရှိနဲ့အားလုံးကိုလှုပ်ပြပါလို့ကျွန်တော်ပြောတဲ့အချိန်မှာစကားလေးတခုတောင်ကျွန်တော်ဖြည့်ပြောချင်တယ်။ဘာလို့ဆိုတော့ဖိနှိပ်ချုပ်ကျတဲ့အစိုးရကြီးဟာကျင်းသားလှုပ်ပြီးဟာအများနဲ့ထင်ကုန်တာတည်းဗျ။ကျွန်တော်မှတ်မိသေးတယ်ဗျာကျွန်တော်ရဲ့မိတ်ဆွေအခုတော့ဆုံးချပါပြီ။ရဲဘော်နီအောင်ဆိုတာစာရေးဆရာပေါ့ဗျာ။ထောင်နေထကြ။အဲ့ဒီပုဂ္ဂိုလ်ဟာကျွန်တော်ကြားဘူးလားတော့သူပြန်ပြောတဲ့စကားပေါ့ဗျာ။ဘုရားဝန်ဆန်လက်တဲ့မှာအင်္ဂလိပ်ပြည်ပြန်ဝင်လာတဲ့အခါကျတော့တည့်ထောင်ကိုရောက်နေတယ်။တဲ့တော့ရောက်နေခါကြတော့အဲ့ဒီချိန်မှာအင်္ဂလိပ်အစိုးရကနေပြီးတော့ချိုးတော့နိုင်ငံရေးကျင်းသားတွေပဲလွှတ်ပြီးပါပြီးပြီးတယ်အဲ့ဒီချိန်မှာလည်းသူမပါဘူးနောက်တစ်ခါဘိုးကျုံအောင်ဆန်းတို့ဒီဘေငန်းကောင်စီထဲမှာဝင်ပြီးတော့အစိုးရဖွဲ့တဲ့ခါမှာလည်းသူတွေလွှတ်ပြီးဆိုလုတဲ့ခါမှာရဲဘော်နေအောင်ကိုသူ့မပြီးဘူးချမ်းသာတယ်ဗျအဲ့ဒါနဲ့နောက်ဆုံးမိကျရဲဘော်နေအောင်ကနေပြီးတော့ဘိုးကျုံအောင်ဆန်းရှီကိုရောက်တဲ့နီးနဲ့စာပို့တော့မှဘိုးကျုံအောင်ဆန်းကိုယ်တိုင်တရားထောင်ကနေလွှတ်ပြရတယ်ဆိုတဲ့စကားကျွန်တော်ကြားဘူးတယ်အဲ့တော့ဆိုလိုတာကဘာလဲဆိုတော့လူတွေကိုအကုန်စင်လူရေးမှလည်းအမြဲတမ်းကတိကောင်ဖြစ်အောင်လုပ်တဲ့သဘောထားတွေဟလာအလေးအထတွေကရှိတယ်လို့ကျွန်တော်ပြောချင်ပါတယ်အဲ့တော့အခုဒီမှာကျွန်တော်ပြောနေတဲ့စကားဒီပြင်းသား2000ကိုချွင်းချက်မရှိလွတ်ပါဘာစီကန်းချက်မှာဘာအကန့်အသတ်မှာမရှိဘဲနဲ့လွတ်ပါနောက်တစ်ခုကရေဟောနေအောင်လို့ပေါ့ဗျာဟုတ်တို့တောင်းမှဒီတောင်းမှကြံခဲ့တဲ့လူတွေမရှိအောင်လို့လွတ်ပါလို့ကျွန်တော်တောင်းဆိုဖို့ကောင်းတယ်ကျွန်တော်လည်းတောင်းဆိုပါတယ်ဆိုတဲ့စကားနဲ့ကျွန်တော်ဒီကိုချုပ်ချင်ပါလေအဲ့တော့ကိုဒီပြောပါဦးကဲ
ဟုတ်ကဲ့ဒီလူဦးသိန်းစင်အစိုးရနိုင်ငံရေးကျင်းသားကိုမလွတ်သေးသေးကတော့သူတို့ရုပ်ဆိုးတဲ့အစိုးရတည်းကဖြစ်နေဦးမှာပဲလို့ကျွန်တော်လည်းဒီလိုပဲပြောချင်ပါတယ်ဟုတ်ကဲ့
ဟုတ်ကဲ့ဟုတ်ကဲ့စစ်အစိုးရအနေနဲ့ပြည်သူကိုပြိနေချုပ်ချယ်တဲ့ဟာဒီလှုပ်လာခဲ့တဲ့ရုပ်ဆိုးချက်ကြီးကတော့သူတို့မရှိနေမှာပဲပေါ့ဗျာဟလာအဲ့ဒီရုပ်ဆိုးချက်ကိုအယုံမဆိုးအောင်လို့ပြင်နေအောင်လုပ်ပါလို့ဒီဆိုးအောင်လည်းကျွန်တော်တိုက်တွန်းနေပါတယ်အဲ့လောက်ပါပဲခင်ဗျာ
ဟုတ်ကဲ့ခင်ဗျာကျေးဇူးပါခင်ဗျာ
ဟုတ်ကဲ့ဟုတ်ကဲ့